Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင်အမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်အမေရိကန်အတန်ရဲ့2019ခုနှစ်မတ်လ12ရက်နေ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျွန်မခင်မသက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်ဝင်နဲ့တူကြီးညာပေးမှာပါအေသီယိုးပီးယားလင်းပြက်ကျတဲ့နေရာမှာလင်းပြန်တမ်းမှုမှတ်တမ်း black box နှစ်ခုစလုံးကိုတွေ့ထားပါပြီရိုဟင်ဂျာတွေပေါ်မှာကျူးလွန်မှုတွေအတွက်နိုင်ငံတကာကပြစ်မထားကြဘူးကုလသမဂ္ဂအထူးစုံစမ်းမှုကလူခွင့်ကောင်စီမှပန်ကြားလိုက်ပါတယ်အရှိတောင်အာရှမှာစိတ်ကြွစီထုတ်လုပ်မှုတွေတိုးလာပြီးဈေးကျကုန်တဲ့အတွက်သုံးဆွဲသူတွေပိုများလာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ဘူ
းဟုတ်ကဲ့ပါရှင်သတင်းတွေအချင်းချာပြီးနားဆင်ကြရမယ့်သတင်းဆောင်မတွေထဲမှာတော
့ Revenues from natural resource extraction are needed for vital services and development being diverted to the military and its allies.
မြန်မာတရားစတာဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကုလလူခွင့်ရအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်တဲ့အကြောင်းသတင်းဆောင်မတွေတင်ကြတဲ့အခါမှာနားဆင်ချရပါမယ်။နောက်မြန်မာပိုင်ဆိုင်ခွင့်မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးပြစ်ချခဲ့ရတဲ့အီသီရိုးပီးယားလေကြောင်းလိုင်းလေယာဉ်ရဲ့နောက်ဆက်တွဲသတင်းတွေကိုလည်းတင်ပြဖို့ရှိပါတယ်။ကမ္ဘာသတင်းတွေထဲကမြန်မာအရေးကောက်နှုတ်တင်ပြချက်အမေရိကန်အီဒီယန်အင်္ဂလိပ်သင်ကန်းစာစီးပွားရေးနဲ့တုတ္တဆုံးလင်းအမေရိကန်တခွင်အပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနှားဆင်ချရဖို့ရှိပါတယ်အခုရေဆုံးတော့ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကကြီးညာပေးကြပါအောင်ရှင
်တနင်္လာနေ့ကပြတ်ကျခဲ့ရတဲ့အီသီယိုးပီးယားလေကြောင်းခေစံအမှတ် 302 မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဘာကြောင့်ပြတ်ကျရလဲဆိုတဲ့အကြောင်းရင်းကိုမသိရသေးပေမဲ့ပြကြလင်းရဲ့ပြန်တမ်းမှုမှတ်တမ်းပါ black box နှစ်ခုကိုစလုံးကိုတော့တွေ့ရှိထားပြီလို့ Ethiopian နေကြောင်းကုမ္ပဏီကပြောပါတယ်ပြကြခဲ့တဲ့ Ethiopian လင်းဟာ Ethiopian နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့လင်းမှာလိုက်ပါသွားတဲ့ခီးတယ်နဲ့လင်းအမှုထမ်းစုစုပေါင်းက159ဦးဖြစ်ပြီးအလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်အခုလိုတေဆုံးအသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများပြားလည်းပါဝင်နေပြီးကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကနယူးယောက်ကုလသမဂ္ဂထရီနီလာကမှာတေဆုံးသူအလုံးအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်ဒင်းပြတ်ကျမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တမ်းမှုအခြေအနေပြ Black Box နှစ်ခုစလုံးကိုရထားပြီလို့ပြောပါတယ် Boeing ကုမ္ပဏီကသူ့ရဲ့ Centrism အမျိုးအစားပုံစံတစ်ဟာစီစားတတ်တာပြီးခင်မီနည်းပညာနဲ့တိဆောက်ထားတယ်လို့ကြေညာထားတာဖြစ်ပြီးလက်ရှိမှာကမ္ဘာတဝန်းပြန်တမ်းနေတဲ့ဒီလင်းအမျိုးအစားအဆင့်ရ350ကျော်ရှိနေတာပ
ါဒါမဲ့2020ခုနှစ်အတွက်ဆိုရ38.9 trillion dollar သုံးစွဲသွားမယ်အဲ့ဒီမှာနေဆက်တိုင်းကာယံမှုအတွက်သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတဲ့ဒေါ်လာ 8.6 billion လဲပါဝင်တယ်လို့အင်ဂျီတော်ကမနေ့ကပဲပြောလိုက်ပါတယ်အမေရိကန်ပြည်ထောင်စုတွင်းတရားမဝင်နေဆက်ကနေပြီးတော့ဝင်ရောက်လာနေကြတဲ့ပြဿနာတွေကိုဖြေရှင်းရေးမက္ကဆီကိုနေဆက်မှာတတိုင်းကာယံမယ်ဆိုပြီးတော့အသုံးစီချပေးဖို့သမ္မတဒေါ်နယ်ထရမ့်ကလွှတ်တော်ကိုတောက်လျှောက်တောင်းဆိုနေတာပါသမ္မတဒေါ်နယ်ထရမ့်ရဲ့အုပ်ချုပ်မှုဟာလာမယ့်လတွေအတွင်း3နှစ်ရှိလာတော့မှာပါဒီအချိန်မှာနေဇာတိုင်းကာယံရေးအသုံးစရိတ်ရဖို့ကိစ္စကလွတ်တော်မှတ်တယ်နဲ့အင်ပီရိုကြတိုက်ပွဲသစ်တစ်ခုဖြစ်လာနေပါတယ်ဒီမိုကရက်ပါတီရဲ့အဓိကကြတဲ့လွတ်တော်မှတ်တွေကတော့နေဇာတိုင်းကာယံရေးအသုံးစရိတ်ချပေးဖို့ကိစ္စကိုချက်ချင်းပဲကန့်ကွက်ကြပါလေသမ္မတရဲ့အစိုးရအသုံးစရိတ်အစီအစဉ်ထဲမှာ73စရိတ်ကို900ခန်းလုံးတိုးမြင့်ပြီးအရက်ဖက်အသုံးစရိတ်တွေကို900ခန်းလုံးရှော့ချသွားမယ်လို့ဆိုပါတယ်ဒီနှစ်အတွင်း73စရိတ်915ဘီလီယံဒေါ်လာကနေပြီးတော့950ဘီလီယံထိတိုးမြင့်သွားဖို့ရှိနေတာပ
ါ။ရှီးရဲနိုင်ငံအရှေ့မြောက်ပိုင်းမှာတနင်္လာနေ့ကပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ IS တွေးကြော်တွေခြေကုပ်ယူထားတဲ့ Backus မြို့ကိုနောက်ဆုံးထိုးစစ်ဆင်ဖို့လုပ်နေပြီလို့ American တွေထောက်ကူပေးနေတဲ့ Syria Democratic တပ်ဦး SDF အဖွဲ့ကပြောပါတယ်။ IS တွေးကြော်တွေကအသေးခံဘုံခွဲသမားတွေနဲ့ပြန်လည်တိုက်ခိုက်နေတယ်လို့ SDF အဖွဲ့ရဲ့ mansion site ကိုလည်းဖျက်ဆီးခဲ့တယ်လို့တပ်ဖွဲ့ပြောခွင့်ရ Mustafa Bali ကပြောပါတယ်တိုက်ခိုက်မှုတွေကနေ SDF တပ်သားတဦးသေဆုံးပြီး၄ဦးဒဏ်ရာရခဲ့တယ်လို့လည်းသူက Twitter မှာရေးပါတယ်ဒါ့အပြင် American ဦးဆောင်တဲ့မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုက IS တွေရဲ့တူလောင်ယုံတွေကားတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့လည်းပြောပါတယ်တနင်္လာနေ့ကတော့ IS အဖွဲ့ရဲ့လက်ချံတွေကိုတိုက်ထုတ်တဲ့သူတို့ရဲ့ထိုးစစ်ကိုဒေသဆန်လူချင်းညနေ6နာရီမှာစတင်ခဲ့တယ်လို့ SDF ပြောခွင့်ရကကြေညာခဲ့တာဖြစ်ပါတယ်
မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖျက်သိမ်းကိစ္စနဲ့ပတ်သက်ပြီးတော့အဆင့်ဆင့်ခွဲပြီးတော့လှုပ်ဆောင်မဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုကသဘောတူမှာမဟုတ်ဘူးလို့ နော်ကိုရီးယားဆိုင်ရာအမေရိကန်ထိတ်တန့်ရရှိသူကမနေ့လုံးကပဲပြောလိုက်ပါတယ်။ဝါရှင်တန်မှာကျင်းပတဲ့နျူကလ িয়ার ဆိုင်ရာမူဝါဒညီလာခံအတွင်းအမေရိကန်ရရှိစတိဘီဂန်ကအခုလိုမျိုးပြောကြတာဖြစ်ပြီးဒီရက်ဒီချက်ပေါ်မှာသမ္မတထရန့်နဲ့အမေရိကန်ဆိုရကလည်းလုံးဝတညင်တချို့တည်းရှိနေကြတယ်လို့ဆိုပါတယ်။ဗီယက်နမ်နိုင်ငံမှာသမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒုတိယအကြိမ်တွေ့ဆုံခဲ့ကြပြီးဘာသဘောတူညီချက်မှထွက်မလာခဲ့တဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ယက်တီချက်ကိုမနေ့တုန်းကကြားခဲ့ရတာဖြစ်ပါတယ်။ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်တုန်းကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်တွေကိုဆွန့်လွှတ်လာအောင်အဆင့်လိုက်ခွဲပြီးတော့လုံးမဲ့ချင်းကပ်မှုမျိုးကိုလမ်းဖွင့်ပေးဖို့အမေရိကန်ရရှိတဲ့ဘက်ကအကြံပြုခဲ့ကြတာတွေရှိပါတယ်။နျူကလ িয়ার လက်နက်ဆွန့်လွှတ်မှုလုပ်ငန်းစဉ်အဆုံးသတ်မှုမရှိမချင်းမြောက်ကိုရီးယားကိုတန်ခတ်ထားတဲ့ရေးယူပိတ်ဆို့မှုတွေကိုအမေရိကန်ဘက်ကရှော့ပေးမှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားဆိုင်ရာအမေရိကန်ထိပ်တန့်ရာရှိစတိဘီဂန်ကနေတော့ကပြောခဲ့ပါတယ
်။ VOA အမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိဒိုင်းတိုမီတာ32 kHz 9335ဆိုင်တိုမီတာ40 kHz 0483ညဆိုင်တိုမီတာ48 kHz 6753ညဒုတိယနိုင်ဝတ်မှာဆိုင်လမီတာ190 kHz 1505ရူကနေလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တိုင်းကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာတွေပေါ်မှာကျူးလွန်တဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ပယ်မထားကြဘူးမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးမှုရန်ဟိတီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီအကြိမ်40နဲ့ပုံမှန်စည်းဝေးမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဆွတ်တရားခုံရုံး ICC ကိုလွှဲပြောင်းလာမယ်လို့ပြောကြားခဲ့တယ်လို့အဲ့ဒီလိုမဖြစ်နိုင်ဘူးဆိုရင်တရားလွတ်လပ်တဲ့နိုင်ငံတကာတရားရုံးတစ်ခုတည်ထောင်ဖို့လည်းနိုင်ငံတကာကိုတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးစီစဉ်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်နားလည်မှုစာချုပ်လောရေးထိုးထားတာကလည်းမကြာခင်မှာပဲတက်တန်းကုံဆုံးတော့မှာဖြစ်ပေမဲ့စာချုပ်လောပါလှုပ်ဆောင်မဲ့အချက်တွေတိုင်းလှုပ်ဆောင်မှုမရှိသေးကြောင်းလည်းတင်ပြခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Caucasus Reserve မှာရှိတဲ့ရွန်ဂျာဒုက္ခသည်2000ကိုဘင်္ဂလားပင်လယ်အော်ရက်ကဘန်ဆန်ချာကျွန်းကိုပြောင်းရွှေ့နေရချဖို့အတွက်ဘင်္ဂလားဒေ့ရှ်အန်ဒါဗင်းနေစီစဉ်နေတာနဲ့ပတ်သက်ပြီးဒီကျွန်းဟာလူသူနေလို့တင့်တော်တဲ့နေရာမဟုတ်တဲ့အတွက်အကျက်တဲခုဖြစ်လာနိုင်တယ်လို့တတိပေးခဲ့ပါတယ်။ဂျနီဗာချေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာဇဝတ်တရားရုံးလွှဲပြောင်းပေးရမယ်ဆိုတဲ့တောင်းဆိုတာမျိုးတွေလက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်။
မြန်မာစစ်တပ်နဲ့ရခိုင်နဲ့ကန်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးတော့ပုံနှကျွန်းမျိုးနယ်ကရဲစခန်းတစ်ခုကိုအေအေဖွဲ့ကစနေနေ့တုန်းကဝင်တိုက်ခဲ့ပြီးအဲ့ဒီမှာရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ရပါတယ်။တိုက်ပွဲတွေကြောင့်ထွက်ပြေးတင်းရှောင်နေရတဲ့စစ်ပီးဒုက္ခသည်တွေဟာလည်းတောင်းကျော်ရှိနေပါတယ်။ဒီအခြေအနေတွေပေါ်ကုလသမဂ္ဂဘက်ကစိုးရင်ပူပန်နေတဲ့အကြောင်းကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကမနေ့တုန်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
And on Myanmar, our humanitarian colleagues are concerned about the situation in Rakhine State, with conflict continuing between Myanmar
and Myanmar. Myanmar, Anabani, Yakhine, Tamro, Jaka, Tema, Muri, Sabiro, Pinina, Jang, Yakhine, Pinega, Chini, Deboma, Jano, Ludajin, Sanamu, Sanya, Kuni, Pei, Poinega, Soin, Puvene, Javari. Myanmar, 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 Twin, Pigger, Epaka, Pripakari, Pipwagelu, Eidi, Tama, Lu, Tonda, Konya, Lau, Ome, Ime, Pinibari, Yakhine, Pine, Net, Champion, Twin, Pigger, Nick, Gombang, Grega, Sa, Pilare, the type where they don't, O, in Songkwa, Tapinia, Duba, Goran, Shinibari, Dilurego, Kuni, Po, အကူအညီတွေပို့ပြီးတော့ပေးနိုင်ရေးကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအိုချာအဖွဲ့နဲ့တခြားလူ့ဘဝကိုင်မဲ့အဖွဲ့တွေဟာမြန်မာအစိုးရနဲ့ပြောဆိုဆွေးနွေးနေကြပါတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကရှင်းပြခဲ့တာပါမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အေအေကြားတိုက်ပွဲတွေပြင်းထန်နေတော့မယ်ဆိုပေမဲ့လည်းအေအေဖွဲ့နဲ့ညီညာရေးဆွေးနွေးဖို့အမြဲတမ်းလမ်းဖွင့်ထားတယ်လို့တမနာယုံပြောခွင့်ရပုဂ္ဂိုလ်ဥဇော်ထေကမနေ့ကကျင်းပတဲ့တရားစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ရခိုင်ပြည်နယ်တွင်းဖြစ်လာနေတဲ့အခြေအနေသစ်တွေကနိုင်ငံအတွက်စိုးရင်စရာလည်းဖြစ်လာနေတယ်လို့ဥဇော်ထေကဆိုပါတယ
်အရှိတောင်အာရှဒေသမှာမက်သက်ဖက်တမင်းစိတ်ကြွဆေးတဲ့အတွေ့အရှံပဲဖြစ်နေပြီးဈေးနှုန်းတွေကျလာတဲ့အတွက်တုံးဆွဲမှုတွေပိုများလာစေနိုင်တယ်လို့ UNODC ကုလသမဂ္ဂမူရစီဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဌာနကတနင်္လာနေ့ကသတိပေးလိုက်ပါတယ်ပြီးခဲ့တဲ့နှစ်က Speed Ice နဲ့ရာဘဆေးပြားတွေစံချင်းတွေဖမ်းဆီးခဲ့မိပေမဲ့ဝယ်ယူနိုင်တဲ့ဈေးတွေကျလာတာတွေ့ရတာကြောင့်စိတ်ကြဈေးအထက်တိုးလာတယ်လို့လည်းအစီအစဉ်ဆံမှာဖော်ပြပါတယ်အရှိတောင်အာရှဒေသ73နိုင်ငံကအနက်က12နိုင်ငံမှာမက်သက်ဖက်တမင်းကိုအဓိကတုံးဆွဲလာကြပြီးဒါဟာလွန်ခဲ့တဲ့10နှစ်ကဆို9နိုင်ငံမှာပဲတုံးဆွဲတာလည်းဖြစ်ပါတယ်
မြန်မ ယောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့ညီအကိုဝမ်ဝဲတော်ဆက်သူကိုလောက်ကျန်တပ်ဖြတ်မှုနဲ့ပတ်သက်လို့တန်လျာရှိတယ်ဆိုပြီးတော့မလေးရှားနိုင်ငံမှာ1900စက္ကုနှစ်ခုနှစ်ခေတ်ကဖမ်းဆီးခံရတဲ့အင်ဒိုနီးရှားနိုင်ငံသူတူအူကိုတင်းလာနေနေတော့ကပဲပြန်လွှတ်ပေးလိုက်ပါတယ်မလေးရှားအစိုးရရှိနေတွေကလူတက်မှုနဲ့ရေးယူထားတာကိုဘာအကြောင်းပြချက်မှမပေးဘဲဒီမှုကိုပြန်ပြီးတော့ရုပ ဖြစ်ပါတယ်သူကိုပြန်လွတ်တဲ့ကြောင်းတရားရုံးကကြေညာချက်ကြားတော့26နှစ်အရွယ်အဲရှာဟာသူနဲ့ပူးတဲ့တရားခံဖြစ်သူအသက်30ရွယ်ဗီယက်နမ်မျိုးသမီးဒေါန်တီဟွန်းကိုဖက်ပြီးတော့ငိုပါတယ်ပြီးတော့တရားရုံးကချက်ချင်းထွက်ပြေးပြီးတော့ဒီအင်ဒိုနီးရှားတန်ယုံကားကိုသူသွားပါတယ်အင်ဒိုနီးရှားကိုမကြခင်သူပြန်တော့မယ်လို့ဆိုပါတယ်
ထိုက်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကြောင်လင်းတို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပါမယ်တဘာဝတရားစာတအရင်းမြစ်တွေကိုအတားအဆီးမဲ့ထုတ်ယူနေကြဒါတွေကြောင့်လူခွင့်ရေးအပေါ်အကြည့်အကျဲတက်ရောက်မှုရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကကုလလူခွင့်ရေးကောင်စီကိုတင်သွင်းလိုက်ပါတယ်တရားစာတအရင်းမြစ်ဒေသတွေမှာတက်တွေရုပ်သိမ်းဖို့တဘာဝတရားစာတကရတဲ့ဗန္ဓာငွေတွေကိုခွဲဝေအသုံးချဖို့ကိုလည်းတိုက်တွန်းထားပါတယ်နားဆင်ကြရအောင်ပါရှင်ကုလသမဂ္ဂရဲ့မြန်မာဆန်ရလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာလူခွင့်ရေးဆန်ရအစီရင်ခံစာကိုတင်းနှလာနေကကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်သွင်းပါတယ်ဒီစင်ခန်းစာတဲမှာတော့တဘာဝတရားစာတတွေကိုအတားအဆီးမဲ့ထုတ်ယူတာတွေကြောင့်ဒေသခံတွေအပေါ်ထိခိုက်နေရတဲ့အခြေအနေတွေကိုမိမောင်းထုတ်ဖော်ပြထားပါတယ်။တရားစာတတူးဖော်မှုကနေရတဲ့အကျိုးအမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့အစီရင်ခန်းစာမှာပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးမှုနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာတုံ့ရမယ့်အစားတဘာဝတရားစာတကရတဲ့အကျိုးအမြတ်အများစုကစစ်တပ်တိုင်းရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲရန်ဟီလီကတိုက်တွန်းပါတယ
် Mining regions can be demilitarized and regulations are enforced
တပ်တူပေါ်ရေးဒေသတွေကလည်းတပ်တွေပြန်ပြီးရုပ်သိမ်းပြီးချင်းချင်းဥပဒေနဲ့အညီကျင့်သုံးနိုင်ပါတယ်ကျောင်းရည်ရေးရာမူဝါဒပြက်ကိုချမှတ်ဖို့အတွက်အရေးတကြီးလှုပ်ဖို့လည်းလိုအပ်ပါတယ်။ဥပဒေပြုရေးပြုပြင်ပြောင်းလဲရေးအတွက်တဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ EITI နဲ့ဆက်လက်ပူးပေါင်းဆောင်ရွက်မှုနဲ့အပြောင်းအလဲကိုဖော်ဆောင်ရမှာပါ
။ကချင်ပြည်နယ်ကရွှေကြောက်စိမ့်နဲ့ပရင်တူးဖော်ရေးလုပ်ငန်းတွေ၊ရှမ်းပြည်နယ်ကရွှေဗရမြားကြောင်မီသွေးတူးဖော်ရေးလုပ်ငန်းတွေ၊နောက်ကရင်နဲ့တနင်္သာရီတို့ကတန်းနဲ့ကြောင်မီသွေးတူးဖော်ရေးလုပ်ငန်းတွေကလူခွင့်ရေးချိုးဖောက်မှုအစဉ်ခံချက်တွေလည်းရရှိနေတယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ကတင်ပြပါတယ်။တဘာဝတရားစာတကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လည်းကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ်လီကတိုက်တွန်းထားပါတယ
်။ Revenues from natural resource extraction are needed for vital services and development.
အရသာအစွာကိုအားပြော့သွားစေတဲ့စစ်တပ်ရဲ့မဟာမိတ်တွေထံကနေဒီတဘာဝတရားစာတထုတ်ယူရကရတဲ့ဗန္ဓာငွေကိုအရေးကြီးတဲ့ဝန်ဆောင်မှုတွေနဲ့ဖွံ့ဖြိုးမှုတွေဒီမိုကရေစီပြုပြင်ပြောင်းလဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးနဲ့အခွင့်အရေးအပြည့်အဝရရှိရေးတို့မှာအသုံးပြုဖို့အတွက်လိုအပ်ပါတယ
်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမြန်မာရေးဆွေးနွေးပွဲမှာတက်ရောက်ခဲ့တဲ့Foreign Asia ကဒေါခင်အုံမာကတော့မြမတဘာဝတန်ဆာတာတွေကိုအတားအဆီးမဲ့ထုတ်ယူမှုတွေကြောင့်ဒေသခံတွေဒုက္ခရောက်ကြရကြောင်းနဲ့ဒီကရတဲ့အကျိုးအမြတ်တွေကိုစစ်တပ်နဲ့စစ်တပ်ပိုင်းလုပ်ငန်းတွေကယူနေကြတယ်လို့လည်းထောက်ပြပြောဆိုသွားပါတယ်
We appreciate the special rapporteur's assessment of human rights implications of military control over economic activities.
စစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်လူခွင့်ရေးပေါ်ကရေရိုက်ခတ်မှုတွေကိုအထူးကိုယ်စားလှယ်ကစမ်းစစ်ချက်အပေါ်မှာကျေးဇူးတင်ပါတယ်။မြမစီးပွားရေးဥပိုင် Limited နဲ့မြမစီးပွားရေး Corporation တို့လိုစစ်တပ်ပိုင်းလုပ်ငန်းကြီးတွေကစစ်တပ်အတွက်တည်ထက်အသုံးစရိတ်တွေပေးနေတာပါ။စစ်တပ်ထိန်းချုပ်တဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေရဲ့များပြားလာတဲ့ဝင်ငွေတွေကပွင့်လင်းမြင်သာမှုမရှိ၊တာဝန်ခံမှုမရှိဘဲနိုင်ငံတော်အသုံးစရိတ်ထဲမှာမပါဘဲတိကျအကောင့်တွေကိုရောက်သွားပါတယ်ဒီလုပ်ငန်းကြီးတွေကအကျိုးမြတ်အတွက်ကိုကျိုးအတွက် တဘာဝတန်ရဇာတာတွေကိုတရားလက်လွတ်ထုတ်ယူတာနဲ့ဖွံ့ဖြိုးရေးစီမံကိန်းကြီးတွေကြောင့်ဖြစ်ရတဲ့ဆိုးကျိုးတွေကိုတော့ဒီတန်ရဇာတာပေါ်ကျွေတဲ့ဒေတာကတိုင်းရင်းသားလူမှုအတိုင်းဝိုင်းတွေကခံစားနေကြရတဲ့အထက်မှာတဘာဝပတ်ဝန်းကျင်ပျက်စီးမှုအစုလိုက်ပြုံလိုက်ရွှေ့ပြောင်းရမှုတွေလည်းပါဝင်ပါတယ်။ဒီလုပ်ငန်းကြီးတွေအပေါ်နိုင်ငံတကာရဲ့ပူးပေါင်းအရေးယူဆောင်ရွက်မှုကအရေးကြီးပါတယ်။တဘာဝတန်ရဇာတာကျွယ်ဝတဲ့မြန်မာနိုင်ငံတွင်းမှာနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေများလာတာကြောင့်လည်းစစ်တပ်ကအကျိုးမြတ်တွေအများကြီးရနေပါတယ်။တစ်ချိန်တည်းမှာပဲစစ်တပ်ကတိုင်းရင်းသားတွေနဲ့ဘာသာရေးအရာလူနည်းစုဖြစ်ကြရသူတွေအပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေလည်းဆက်ပြီးရှိနေပါတယ်
။ပြည်သူတွေရဲ့အတံမွေးဝမ်းကြောင်းတုတ်တက်စေဖို့နဲ့စီးပွားရေးဖွံ့ဖြိုးတုတ်တက်ရေးအတွက်အစိုးရအနေနဲ့လျှက်စင်မီတုတ်တက်ရရှိရေးပို့ဆောင်ဆက်သွယ်ရေးစစ်မှုအခြေခံအဆောက်အုံတွေတုတ်တက်အောင်လုပ်ဖို့လိုအပ်တယ်လို့လည်းလူခွင့်ရဲ့အထူးကိုယ်စားလှယ်ကပြောပါတယ်။ဒီလုပ်ငန်းစဉ်အတွက်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအရေးကြီးတဲ့အခန်းကဏ္ဍမှရှိတယ်လို့မစ်လီကပြောပေမဲ့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေသတိထားရမယ့်အချက်တွေကိုလည်းထောက်ပြသွားပါတယ်
For the home governments, home countries of multinational companies to have sufficient.
နိုင်ငံတကာကုမ္ပဏီကြီးတွေရဲ့သူတို့နိုင်ငံကအစိုးရတွေအနေနဲ့မြန်မာနိုင်ငံတွင်းရင်းနှီးမြှုပ်နှံမှုလုပ်ငန်းဆောင်ရွက်မှုတွေကိုအပြည့်အဝကြီးကြပ်ကြရပါမယ်။လူ့ခွင့်ရေးအခြေအနေမှန်တွေနဲ့တက်ရောက်မှုတွေနဲ့အတူနိုင်ငံတကာစံနှုန်းစံထားတွေအတိုင်းအသေးချာအပြည့်အဝဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒါအပြင်ပုဂ္ဂလိကရင်းနှီးမြှုပ်နှံမှုတွေနဲ့လုပ်ငန်းတွေအနေနဲ့လည်းစစ်တပ်ရဲ့အကျိုးစီးပွားကိုပံ့ပိုးမပေးကြဖို့နဲ့ကိုအကျိုးစီးပွားတစ်ခုတည်းကိုပဲမကြည့်ကြဘူးလေပန်ချားလိုပါတယ်ရင်းနှီးမြှုပ်နှံမှုတိုင်းဟာမြန်မာပြည်သူတွေအတွက်အကျိုးမြတ်ရှိဖို့ကိုပဲလုပ်ကြရပါမယ
်တနင်္လာနေ့ကတင်သွင်းတဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအစဉ်ခန်းစာထဲမှာတော့တဘာဝတရားစတတ်ဝင်ငွေကိုပြည်သူတွေအတွက်ခွဲဝေအသုံးပြုဖို့ကျောင်းမြတ်ဆိုင်ရာမူဝါဒတရားချမှတ်ပြီးတရားစတတ်တူးဖော်ရေးဒေသတွေကိုလည်းဥပဒေနဲ့အညီအုပ်ချုပ်နိုင်ဖို့တိုက်တွန်းသွားပါတယ်ဒါပြင်လက်ရှိလက်နက်ကိုင်ပြိပခတွေအရေးရခိုင်မတီမငင်ကိစ္စဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုလည်းတင်ပြသွားပါတယ်ဂျီနီဗာကုလသမဂ္ဂရုံးကမြန်မာတပ်အမတ်ကြီးကတော့အထူးကိုယ်စားလှယ်ရန်ဟီလီရဲ့အစင်ခန်းစားကတဖက်သက်ဆန္ဒကြောင့်မြန်မာစိုးရအနေနဲ့တော့ဆက်ပြီးပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့တုံ့ပြန်ပြောဆိုထားပါတယ်ရှင်ဒီကဲစီစဉ်တွေကိုနားဆင်နေကြရတာဖြစ်ပါလေရှင်။မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရသတ်မှတ်ထားတဲ့ကာလအတိုင်းအကောင့်ထဲပေါ်ဆောင်ရွက်မယ်ဆိုရင်တန်းနေချီတဲ့တောင်သူလက်သမားတွေတိုင်းရင်းသားတွေအတွက်လက်ရှိနေထိုင်လုပ်ကိုင်စားတောင်နေတဲ့မြေယာတွေအကြီးအကျယ်ဆုံးရှုံးရမယ်ဘေးအန္တရာယ်ရှိနေတာကြောင့်ဒီဥပဒေအကောင့်ထဲပေါ်မဲ့အစီအစဉ်ကိုမြန်မာစိုးရအနေနဲ့ချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကမနေ့ကပြင်းပြင်းထန်ထန်တိုက်တွန်းလိုက်ပါတယ်မြေယာဥပဒေတည်ချောင်ဖြစ်ပေါ်လာမဲ့အခက်အခဲပြဿနာတွေဘာတွေလဲဘိုးစင်ပေါင်းဆက်စိုက်ပျိုးလုပ်ကင်လာသူတွေအတွက်ဘလောက်ထိခိုက်မှုတွေရှိပါမလဲမတ်အင်ဂျင်နိုင်ကတင်ပြပေးပါအောင်ရှင
်2019မတ်လ17ရက်နေ့ဟာချင်းလက်ဒေတာနဲ့တိုင်းသားနယ်မြေတွေမှာနေထိုင်သူတွေအတွက်ကိုယ့်ရဲ့မြေယာတွေကိုတရားဝင်ပိုင်ဆိုင်ကြောင်းအတည်ပြုဖို့လျှောက်လာပြီးတင်သွင်းရမယ်နောက်ဆုံးရက်ဖြစ်ပါတယ်2018စက်တင်ဘာလကလွှတ်တော်မှာပြင်ဆင်ပြဋ္ဌာန်းခဲ့တဲ့ဒီမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအတိုင်းသာဆောင်ရွက်မယ်ဆိုရင်နှစ်ပေါင်းများစွာဒလိထုံးစံအရအသုံးပြုနေတဲ့မြေယာပိုင်ဆိုင်ခွင့်နဲ့ဆိုင်နဲ့အကြောင်းအရာတွေမှာအငင်းပွားစရာတွေရှိနေပြီးနိုင်ငံတော်ဝန်တန်းနဲ့ချီလဲသမားတွေသူတို့စိုက်ပျိုးလုပ်ကင်စားတောက်နေတဲ့မြေယာတွေကိုလက်လွတ်ဆုံးရှုံးရပွဲရှိနေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးဆောင်ကြီးရေးအဖွဲ့ကကြေညာချက်ထုတ်ပြန်ထားပြီးအစိုးရအနေနဲ့ဥပဒေအတိုင်းဆက်လက်အကောင့်ထဲပေါ်မဲ့အစီအစဉ်ကိုချက်ချင်းရပ်ဆိုင်ဖို့တောင်းဆိုထားပါတယ်။ဒါနဲ့ပတ်သက်လို့ HRW အာရှရေးရာတာဝန်ခံ Brad Adams က VOE ကိုအခုလိုပြောပါတယ်
။ Maybe even millions of people in Myanmar will lose access to their land because of this law. The law
ဒီနေရာဥပဒေအကြောင်းမြန်မာနိုင်ငံမှာလူတွေတန်းနဲ့ချီပြီးတော့သူတို့နေရာတွေဆုံးရှုံးမဲ့အလားအလာတွေခြေနေတွေရှိနေပါတယ်။ဒီဥပဒေကြောင့်ငွေကြေးချမ်းသာသူတွေအာနာရှိသူတွေကနေဒီမြေတွေဟာသူတို့ပိုင်ဆိုင်တဲ့မြေယာတွေအဖြစ်အစိုးတင်သွင်းနိုင်ပြီးနှစ်ပေါင်းများစွာမြေယာတွေမှာလောက်ကင်စားတောက်နေထိုင်ကြတဲ့သူတွေကိုဖယ်ရှားပြစ်နိုင်ပါတယ်အထူးသဖြင့်တောင်သူလယ်သမားတွေနဲ့စစ်ဖြစ်နေတဲ့တိုင်းသားဒေသတွေကမြေယာအသုံးပြုခွင့်တားဆီးခံထားရပြီဖြစ်တဲ့နေရက်ဆုံးခွာထွက်ပြေးနေကြတဲ့သူတွေဟာမြေယာမဲ့ဘဝကိုရောက်သွားနိုင်ပါတယ်
အလားတူလက်ရှိဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူခွင့်ရေးကောင်စီညီလာခံမှာမနေ့ကမြန်မာနိုင်ငံအစီရင်ခံစာတင်သွင်းခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲတဲ့ဥပဒေအရလူအများစုဟာမြေယာရီဆုံးရှုံးရမှာဖြစ်တယ်လို့တရားစွဲခံရမယ့်အခြေအနေရှိနေတာကြောင့်ဒီဥပဒေနဲ့အညီအကောင့်ထဲပေါ်မဲ့အစီအစဉ်တွေကိုချက်ချင်းရပ်ဆိုင်ပြီးပြန်လည်သုံးသပ်ဖို့မြန်မာအစိုးရကိုအခုလိုတိုက်တွန်းသွားပါတယ
်။ Today marks the day that thousands of people live Living in rural areas in Myanmar may be charged with criminal trespass under the vacant fallow and virgin lands management law.
ဒီကနေ့ကမြန်မာနိုင်ငံမှာမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရကျေးလက်ဒေသမှာနေထိုင်ကြတဲ့ထောင်ပေါင်းချီမဲ့လူတွေအတွက်သူတို့မြေယာတွေမှာတရားဝင်ခွင့်ပြုချက်မရဘဲဆက်ပြီးလုပ်ကိုင်နေရဆိုတဲ့ဆွဲချက်နဲ့တရားဆွဲဆိုခံရတဲ့အခြေအနေဆက်ရောက်တဲ့နေ့လို့ပြောရမှာပါ။ဘိုးစင်ပေါင်းဆက်နေထိုင်ခဲ့တဲ့သူတို့မြေယာတွေမှာဆက်လက်နေတိုင်းလောက်ကင်နေတယ်ဆိုပေမဲ့အစိုးရရဲ့ခွင့်ပြုချက်ကတည်ဝင်မရှိကြပါဘူးမြန်မာနိုင်ငံရဲ့မြေယာသုံးပုံတပုံနီးပါးဟာမြေလွတ်မြေရိုင်းတွေဖြစ်နေတတ်မှတ်ခံထားရပြီးဒီမြေအများစုဟာလည်းတိုင်းဒေသတွေမှာရှိနေတာပါအခုပြင်ဆင်လိုက်တဲ့ဥပဒေအရဆိုရင်ဘိုးစင်ပေါင်းဆက်လက်ဆင့်ကမ်းပိုင်ဆိုင်ခဲ့တဲ့တိုင်းဒေသမျိုးနွယ်စုတွေပဋိပက္ခကြောင့်ဒုက္ခတဲ့စခန်းတွေမှာနေထိုင်နေကြသူတွေပိုင်ဆိုင်ထားတဲ့မြေယာတွေအားလုံးကိုမြေလွတ်မြေရိုင်းတွေဖြစ်နေအသက်မှတ်ခံရတော့မှာဖြစ်ပါတယ်ဒါကြောင့်လက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဒီမြေယာဥပဒေတစ်ကထည့်သွင်းစဉ်းစားခြင်းမရှိပါဘူး။ဒီဥပဒေဟာလူပေါင်းမျောက်များစွာကိုထိခိုက်မှာဖြစ်စေတယ်လို့မြေယာပိုင်ဆိုင်မှုလုံခြုံရေးမရှိတဲ့ကိစ္စကြောင့်ပဋိပက္ခတန်တရားဖြစ်စေမှုဆင်းရဲမွဲတေမှုအခွင့်အရေးတွေအပြစ်တွေခံရမှုစတာတွေဟာဆွဆွဝါဝါဒုက္ခရောက်မယ်အလားအလာတွေဖြစ်ပါတယ
်။တက်မှတ်ချက်နောက်ဆုံးရဖြစ်တဲ့မတ်လ17ရက်နေ့ကရန်ကုန်မြို့မှာမြေလွတ်မြေရိုင်းစီမံခန့်ခွဲတဲ့ဥပဒေတည်ရဲ့ထိခိုက်နစ်နာဆုံးရှုံးမှုတွေနဲ့ပတ်သက်လို့အရက်ဖက်အဖွဲ့အစည်းတွေကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်။အခုလိုသတ်မှတ်ထားတဲ့ကာလအတွင်းရှောက်လွာတင်သွင်းခြင်းမရှိသူတွေအနေနဲ့ရင်ဆိုင်ရမယ့်အန္တရာယ်အခက်အခဲတွေကိုလူထုခြေပြုဥပဒေကူညီမှုကွန်ရက်ကတာဝန်ရှိသူတို့ဖြစ်တဲ့ဒေါ်တင်စာဦးကနေအခုလိုသတင်းတောက်တွေကိုပြောပါတယ်။
မတ်လ၁၇ရက်ကနေစပြီးတော့ဒီဥပဒေရဲ့အကျိုးသက်ရောက်မှုကဒီဥမာမလျှောက်လို့ရှိရင်เนาะဟိုရာဇဝတ်တက်နိုင်တဲ့ကိစ္စเนาะဟိုမြေကိုသိမ်းခံရနိုင်တဲ့ကိစ္စနောက်ပြီးတော့ကိုယ့်ရဲ့မြေပေါ်မှာလုံနေတဲ့မြေပေါ်မှာပဲဟိုဒီကိုကကြံပြီးကျူးကျော်နေတဲ့ကြီးကျော်နေရတဲ့လူတွေအခြေခံမျိုးဖြစ်သွားတဲ့ကိစ္စတွေအပေါ်လာတော့မှာပေါ့เนาะ
မြန်မာအစိုးရအနေနဲ့ဒီလိုရှုပ်ထွေးခက်ခဲမှုတွေရှိနေတဲ့မြေယာဥပဒေတစ်ကိုပြန်ပြီးသုံးသပ်တဲ့နေရာမှာတိုင်းရင်းသားတွေတောင်သူလယ်သမားတွေနဲ့လူထုရဲ့အကြံပေးချက်တွေကိုယူပြီးအသိပညာပေးလှုပ်ရှားမှုတွေလုပ်တင်ကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် Think the government should just simply stop this process and engage in much greater public consultation
မြန်မာအစိုးရအနေနဲ့ဒီဥပဒေတစ်အရအကောင့်ထဲပေါ်မဲ့အစီအစဉ်တွေကိုဆက်ပြီးတော့မလုပ်ဘဲရပ်ဆိုင်းတင်တယ်လို့ကျွန်တော်တို့မြင်ပါတယ်ပြည်သူတွေပါဝင်တဲ့ဆွေးနွေးပွဲတွေပြုလုပ်ပြီးအကြံဉာဏ်တွေကိုရယူသင့်ပါတယ်။နေရာဥပဒေနဲ့ပတ်သက်ပြီးတော့တရင်ချက်လက်တွေကိုအများပြည်သူတွေသိစေမဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ဖို့လိုပါတယ်။ဒီနေရာအများစုဆုံးရှုံးမဲ့နေရာတွေဟာငြိမ်းချမ်းရေးဖြစ်စဉ်နဲ့လည်းဆက်ဆက်နေတာပါ။ငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်မှုမရမချင်းဒီနေရာတွေမှာနေရာဥပဒေကိစ္စကိုအကောင့်ထဲပေါ်ဆောင်ရွက်တာမျိုးမလုပ်သင့်ပါဘူး။
မြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲမှုဥပဒေအရရှောက်ထားရမယ့်လုပ်ငန်းစဉ်တွေမှာအခက်အခဲတွေအငင်းပွားဝယ်ရာတွေကြီးမားလာတဲ့ဆုံးရှုံးမှုတွေရှိနေကြောင်းနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်မြန်မာအရက်ဖက်အဖွဲ့အစည်းစုစုပေါင်း40အဖွဲ့ကအစိုးရကိုတင်ပြထားပေမယ့်တာဝန်ရှိသူတွေဘက်ကလက်ခံစင်စားတုံ့ပြန်တာမျိုးမရှိသေးဘူးလို့အရက်ဖက်အဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ်ရှင
်။မန့်အင်ဂျင်နိုင်ပါရှင်။နိုင်ငံတကာသတင်းတပုတ်ကိုဆက်ချင်ပါတယ်။တနင်္ဂနွေနေ့ကပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းခီးစဉ်အမှတ်300နှစ်ဟာအီသီယိုးပီးယားနိုင်ငံအဒစ်စပါဘာကနေကင်ညာနိုင်ငံနိုင်ရိုဘီကိုစတင်ပြန်တန်းစင်မှာပဲပြတ်ကျခဲ့ရပြီးလိုက်ပါသွားတဲ့ခီးစဉ်နဲ့လေယာဉ်အမှုတန်းစုစုပေါင်း159ဦးစလုံးအသက်ဆုံးရှုံးခဲ့ရပါတယ်။အခုလိုတည်ဆုံးခဲ့ရသူတွေထဲမှာကုလသမဂ္ဂဝန်ထမ်းအများအပြားလည်းပါဝင်ပြီးကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကနယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတည်ဆုံးသူအလုံးအတွက်ဝန်ထမ်းစကားပြောကြားခဲ့ပါတယ်။နောက်ဆုံးအခြေအနေတွေကိုဒေါက်ခင်မြို့သက်ကပြောပြပေးပါမယ်ရှင်
။အီသီယိုးပီးယားလေကြောင်းလိုင်းခီးစင်မှ300နှစ်မှာပြန်တန်းတဲ့ Boeing 737 MAX 8လေယာဉ်ဟာအီသီယိုးပီးယားမြို့တော်အဒစ်အဘာဘာရဲ့ဘိုးနိုင်ငံတကာလေဆိပ်ကနေစတင်ပြန်တန်းပြီး6မိနစ်အကြာမှာပဲအဆက်တွေပြတ်တောက်တော့ခဲ့ပြီးမြို့တော်ကနေမိုင်40လောက်ကွာဘီရှော့ဖ်2မြို့ကလေးနားမှာပြတ်ကျသွားတာဖြစ်ပါတယ်ဒီလင်းပြတ်ကျရမှာတေဆုံးသွားသူတွေအတွက်အီသီယိုးပီးယားက အောက်မေ့ဘဝအနေဖြင့်သတ်မှတ်ခဲ့ပါတယ်။ဒီလေယာဉ်ဟာကင်ညာနိုင်ငံနိုင်ရိုဘီမြို့ကိုဦးတည်ပြန်တမ်းလာဖြစ်ပြီးအဲ့ဒီမှာရှိတဲ့ကုလသမဂ္ဂသဘာဝဝန်ကျင်အစည်းအဝေး UNEP ရဲ့ဌာနချုပ်မှကျင်းပမယ်။နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်မယ်။ကုလသမဂ္ဂဝန်ထမ်းတွေလည်းလေယာဉ်ပေါ်မှာလိုက်ပါသွားတာဖြစ်ပါတယ်။လေယာဉ်ပြတ်ကျရာမှာတည်ဆုံရတဲ့ကုလသမဂ္ဂဝန်ထမ်းကအနည်းဆုံး22ဦးရှိတယ်လို့နောက်ဆုံးရတဲ့သတင်းတွေအရသိရကြောင်းနဲ့တည်ဆုံသူအားလုံးအတွက်ဝမ်းနည်းချီးကျွေးရကြောင်းနယူးယောက်ကကုလသမဂ္ဂရုံးချုပ်ရဲ့တနင်္လာနေ့အထွေထွေညီလာခံစတင်ချိန်မှာကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်
။ The global tragedy as it close to home.And the United Nations is united in grief.
ကမ္ဘာတဝန်းကြေကွဲမှုကြုံတွေ့ခဲ့ရတယ်လို့ကုလသမဂ္ဂကလည်းအထူးဝမ်းနဲ့ကြေကွဲရပါတယ်။သေဆုံးသွားသူတွေအလုံးရဲ့မိသားစုဝင်တွေနဲ့ချစ်မြတ်နိုးရသူတွေကိုရောအီသီယိုးပီးယားပြည်သူတွေနဲ့အစိုးရအပြင်ဒီဖြစ်ရတဲ့ဆက်နွယ်နေသူအလုံးအတွက်ပါထပ်တူကြေကွဲဝမ်းနည်းရကြောင်းပြောပြစီ
။ UNEA သဘာဝဝန်ကျင်နှစ်ပတ်လည်ညီလာခံကိုနိုင်ရိုဘီကကုလသမဂ္ဂရုံးချုပ်မှာကျင်းပတာဖြစ်ပြီးညီလာခံကိုတက်ရောက်ဖို့အတွက်နိုင်ငံတကာသဘာဝဝန်ကျင်ဆိုင်ရာဝန်ကြီးတွေ၊ကျွမ်းကျင်သူတွေနဲ့တက်ကြွလှုပ်ရှားသူတွေအပါအဝင်ကိုယ်စားလှယ်ပေါင်း 9,000 တန်းမနဲ့လာရောက်ကြတာပါ။လေရင်ဖြတ်ကျသွားတဲ့အထက်မှာပါဝင်တဲ့ကုလသမဂ္ဂဝန်ထမ်း 20 ကျော်ရဲမှနိုင်ရိုဘီရုံးချုပ်မှာထမ်းဆောင်နေသူက6ဦးပါဝင်ပါတယ်။တနင်္လာနေ့နိုင်ရိုဘီကုလသမဂ္ဂရုံးချုပ်မှာကုလသမဂ္ဂအလံကိုထပ်ဝက်လွှင့်ထူထားပြီးအစည်းအဝေးစတင်ချိန်မှာတော့အစည်းအဝေးတက်ရောက်လာသူတွေကအီသီယိုးပီးယားလေကြောင်းလိုင်းပြတ်ကျပြီးတေဆုံးရသူတွေအတွက်ခဏတိုင်ငြိမ်သက်ပြီးခုန်ပြုတ်ခဲ့ကြပါတယ်။ဒီညီလာခံမှာကုလသမဂ္ဂနိုင်ရိုဘီရုံးချုပ်ယာယီအကြီးအကဲမိုင်မူနာရှရပ်ကဝမ်းနည်းစကားပြောကြားခဲ့ပါတယ်
။ We will not forget this tragedy. No, don't.
ဒီချီးကွေးဖွဲ့ဖြစ်ရအတွက်ရောဒီဖြစ်ရတဲ့အကျိုးကွယ်လွန်ခဲ့သူတွေကိုပါကျမတို့ဘယ်တော့မှမမေ့ပါဘူး။ကျမတို့ရဲ့ရောင်းရင်းတွေဟာသူတို့ဌာနေကနေဒီအဝေးကြီးကိုလာပြီးပိုနေခြင်းစရာကောင်းတဲ့ကဘာကြီးဖြစ်အောင်ကြိုးစားခြင်းကြတယ်ဆိုတာကိုလည်းအမြဲသတိရနေကြပါစို့ရှင
်ဒီလိင်ပေါ်မှာနိုင်ငံပေါင်း30ကျော်ကနိုင်ငံသားတွေလိုက်ပါလာတာဖြစ်ပြီးအဲ့ဒီထဲမှာကင်ညာနိုင်ငံသား32ယောက်လောက်ပါတယ်လို့ကင်ညာနိုင်ငံကူးတန်းသွားလာရေးဝန်ကြီး James Macharia ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် We cannot confirmOthway at least
35 အခုချိန်ဒီနိုင်ငံပေါင်းအနည်းဆုံး35နိုင်ငံက35နိုင်ငံထက်မနည်းတဲ့နိုင်ငံသားတွေတည်ဆုံးခဲ့ရကြောင်းအတည်ပြုနိုင်ခဲ့ပါတယ်။နှစ်ယောက်ကတော့တရားမခွဲခြားနိုင်သေးလို့အနည်းဆုံး35နိုင်ငံလို့ပြောတာပါ။အဲဒါကြောင့်ပါသွားတဲ့ခီးသွားပေါင်း149ယောက်ထဲမှာကညာနိုင်ငံက32ယောက်လောက်ပါမယ်လို့ခန့်မှန်းရပါတယ
်။ပြည်ချလင်းရင်ပေါ်မှာကနေဒါနိုင်ငံသား18ဦး၊အီသီယိုးပီးယားနိုင်ငံသား9ဦး၊အမေရိကန်တရုတ်နဲ့အီတလီက10ဦးစီပြင်းထန်တဲ့ဗြိတိန်က9ဦးစီပါဝင်တယ်လို့အီဂျစ်နိုင်ငံသားက6ဦးပါပါတယ်။ဒါအပြင်ဩစတြီးယား၊အိန္ဒိယ၊အိုင်လန်၊အစ္စရေး၊မော်ရိုကို၊နိုင်သာလန်၊ရုရှား၊ပိုလန်နဲ့ဆွီဒင်နိုင်ငံသားတွေလည်းပါဝင်ပါတယ်။ခုပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်ကို2019 February 4ရက်နေ့ကမှပထမဆုံးထိန်းသိမ်းဆန်ဆစ်ဆေးခဲ့တာဖြစ်ပြီးလေယာဉ်ဟာအသစ်ဖြစ်ကြောင်းလည်းပြောပါတယ်။အီသီယိုးပီးယားလေကြောင်းလိုင်းဟာကြီးမားတဲ့လေကြောင်းလိုင်းတစ်ခုဖြစ်ပြီး Boeing 737 MAX 8အမျိုးအစားချက်လျင်6ဆင်းတဲ့ကဒဇင်းပြတ်ကျသွားတာပါမနစ်ကအောက်တိုဘာလထဲမှာလဲအင်ဒိုနီးရှားမှာပုံစံလူမျိုးစားလေယာဉ်ကဂျကာတာကနေစတင်ပြန်တန်းအပြင်မိနစ်ပိုင်းတွင်မှာပဲဂျာဗာပင်လယ်ပြင်နဲ့ပြတ်ကျသွားခဲ့တာကြောင့်လေယာဉ်ပေါ်လိုက်ပါသူ189ယောက်စလုံးသေဆုံးခဲ့ရပါတယ်အခုအီသီယိုးပီးယားကလေယာဉ်ပြတ်ကျမှုနဲ့အင်ဒိုနီးရှားလေယာဉ်ပြတ်ကျမှုလို့ဆက်နွယ်နေတဲ့အထောက်ထားတော့မတွေ့ရသေးပါဘူးလင်းပြတ်ချမှုအတွက်ရှာဖွေထောက်လန်းနေသူတွေကလင်းပြန်တမ်းမှုအခြေအနေပြ Black Box နှစ်ခုစလုံးကိုရထားပြီလို့အီသီယိုးပီးယားလေကြောင်းဌာနကပြောပါတယ်။ Boeing ကုမ္ပဏီကသူ့ရဲ့ Sam-3-Sam အမျိုးအစားပုံစံသစ်ဟာစီစားသက်သာပြီးခင်မီနည်းပညာနဲ့တိစောက်ထားတယ်လို့ကြေညာထားတာပါ။လက်ရှိမှာကမ္ဘာတဝန်းပြန်တမ်းနေတဲ့ Sam-3-Sam အမျိုးအစားအစင်းရေက350ကျော်ပါတယ်။အခုလင်းပြတ်ကျရာနေရာကို Boeing ကုမ္ပဏီနဲ့ American အမျိုးသားကူးတန်းသွားလာရင်းနဲ့လုံခြုံမှုရှိရေးဆိုင်ရာဘုတ်ဖွဲ့ကအဖွဲ့ဝင်တွေကိုဆက်လွတ်ထားပြီးစုံစမ်းစစ်ဆေးနေကြပါတယ
် VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို6ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25 32နှင့်စနေတနင်္ဂနွေမှာလိုင်းလက်မီတာ192ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။
VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။မင်္ဂလာမနက်ခင်ပါရှင်။ VOA အမေရိကန်အသံက290ခုမတ်လ12ရက်အင်ကန်နေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ36၄၀၄၈ရှစ်တို့အပြင်လိုင်းလက်မီတာ190ကနေပါတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။ အခုဒုတိယပိုင်းမှာတော့မလေးရှားကိုလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေအရေးအရင်ဆုံးကြားချက်မှာပါဒီနောက်မှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆန်ရာကောက်နှုတ်ချက်အမေရိကန်တို့အီဒီယန်အင်္ဂလိပ်သင်ကန်းစာပို့ချခြင်းနဲ့အတူတမ်ပက်တိုမချနမ်ဘန်ဖာဆဲဆက်စားတမဒေါန်တမ်ထချနမ်နိဖာကောပရန်လေဆက်စားရင်ခိုးညာဒီဝါရီစီစီမာနာဆင်ချရအောင်ပါရှင်နောက်ပိုင်းမှာတော့တုတ္တဆုံးတဲ့အမေရိကန်တခွင်အစီအစဉ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ပြည်သူတွေကိုပို့ပေးမယ်ဆိုတာကြောင့်စောင့်ဆိုင်းနေကြတာပါမြန်မာနိုင်ငံသားတွေကတချို့ဟာတောက်ရင်ငတ်လာတဲ့အတွက်အနည်းဆုံးထိုင်းကျေးရွာအတွင်းကိုဝင်လာပြီးရေခဲလာဝဲခဲ့ကြပါတယ်အဲ့ဒီအချိန်မှာထိုင်းကျေးရွာသားတွေကအာဏာပိုင်တွေကိုသတင်းပေးရကနေထိုင်းအာဏာပိုင်တွေကသူတို့ကိုရှာဖွေဖမ်းဆီးခဲ့တာဖြစ်ပါတယ်စစ်တောင်မြို့နယ်အုပ်ချုပ်ရေးမှူးနိုင်ဒီရက်တက်နဲ့အတူဒေသခံ
1.8%ဝင်နေတဲ့ရဲတပ်ဖွဲ့ဝင်အား26လောက်ပါဝင်တယ်လို့ကျေးရွာသားတွေသတင်းပေးခဲ့တဲ့ချုံတော်နေရာကိုပိတ်ဆို့ဖမ်းဆီးခဲ့ပါတယ်။ထိုင်းရဲတွေကိုမြင်တဲ့အခါမှာတော့တချို့မြန်မာနိုင်ငံသားတွေဟာဘာပါတစ်တော်အတွင်းထဲကိုထွက်ပြေးသွားခဲ့ကြပြီးအမျိုးသမီးခုနှစ်ဦးနဲ့အမျိုးသား30တဦးအားလုံးပေါင်း30ရှစ်ဦးကိုသာဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနိုင်ငံကဆိုပါတယ်။စစ်တော
A cool yet by a bush in Nidella, Pawemare, Chongori, Emma Pony Jare, Yamanang and Da Osuri Rega, Kona Uha, Yinga Labi, and Nizo Yarega, Siza in Lima, Yine Yiga, Tawajare. A coolum, you Tiamo in Yamanang and Dari, Layao Nintaina, Utina Bodre, and Yemma Pia Kinle Nidalu, Dida and Nigule, Matinga Lu Osuri, Trimesui, a Chong Java, so be, but he be Losong Tavare, so be Piotavare. တရားဝင်ဆိုင်ရဆရာနေမရှိဘဲဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားတွေကိုလူမောင်ကိုပွဲစားတွေကထိုင်းမြန်မာနယ်စပ်ရနောင်းကနေကားတွေနဲ့ခေါ်လာတာဖြစ်ပြီးမလေးရှားနိုင်ငံနဲ့အနီးဆုံးထိုင်းနိုင်ငံဆုံးကလာခရိုင်တွေကရာဘာတောထဲမှာစောင့်ဆိုင်ထားခဲ့တာဟာနှစ်ရက်ခန့်ရှိနေပြီဆိုပြီးဖမ်းဆီးခံရသူတွေကဝန်ခံခဲ့တာပါလူပွဲစားတွေကမလေးရှားနိုင်ငံတွင်မှအလုပ်ရှာပေးဖို့အတွက်မြန်မာနိုင်င ဒီအတွက်ထိုင်းလူပွဲစားတွေကိုဖမ်းဆီးနိုင်ဖို့အတွက်ဆက်လက်စုံစမ်းနေပါတယ်။အလောက်ကအခွင့်အလမ်းရှာဖို့အတွက်လာကြတဲ့မြန်မာရှေ့တန်းလူသမားတွေဟာမလေးရှားနိုင်ငံတွေကိုခိုးဝင်ဖို့ကြိုးစားရင်းနဲ့ပြီးခဲ့တဲ့နှစ်ကတော့လူတစ်ထောင်ထက်မနည်းဟာထိုင်းတောင်ပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ဒီနှစ်မှာလည်းနှစ်ဆပိုင်းကစလို့တရားမဝင်နှီးလန်းနေတဲ့လူကုန်ကူးသူတွေကခေါ်လာခဲ့တာ
ရရှိမှာပြ။အဂတိလေစာမှုရင်းနဲ့တိုင်ကြားခံရတဲ့သင်္ဃာရီတိုင်ဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုအဂတိလေစာမှုတပ်ဖြည့်ကော်မရှင်ကနေစုံစမ်းစစ်ဆေးပြီးတော့အခုအမှုဖွင့်အရေးယူလိုက်ပါပြီ။စစ်စုမြစ်တွေနဲ့ချီအောင်လို့အုပ်ချုပ်ရေးအစဉ်စဉ်လက်ပြီးလက်ယူမှုရင်းနဲ့အသားကျနေခဲ့တဲ့မြန်မာလူ့အဖွဲ့အစည်းမှာ ဒါဟာစံနမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုအတွက်မျောလင်းစရာတွေရှိလာပြီလားအခုခက်သစ်စနစ်သစ်မှာမြန်မာလူဖွဲ့စည်းအတွင်းအားကြီးလေစားမှုတိုက်ဖြတ်ရေးမှာအစိုးရပြင်ဘယ်သူတွေမှရောတာဝန်ရှိပါလဲဒီလာမယ့်အင်္ဂါနေ့ည10:00လိုက်စီစဉ်မှာဆွေးနွေးတော့ဖို့ရှိပါတယ် တမမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆတွေကိုစာနယ်ဖြစ်စေအတန်ဖိုင်နယ်ဖြစ်စေကြိုတင်ပေးဖို့ထားလို့လည်းရပါတယ်ဗျူရီမြန်မာဝိုင်းရဲ့ဖုန်းနံပါတ်က09232နှစ်9999လေးဖြစ်ပါတယ်အီးမေးလ်လိပ်စာကဗမ်းစ်@vuenews.comဖြစ်ပါတယ်ပါဝင်ဆွေးနွေးမိမန့်ကြမယ်တော်ရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်
Pame, Gujan and Susie be my engineer to Timpia Tavarisha.
Yamaning a yet new song ye gata jetes with a gong in it. Tom Fortrop ye tare Samwago, the diplomat Maxima, Mala Satyaniga, Popia Tavare. Name gong meare, Kachimpinega, new song ye gata tisawilungaha, Tomodin Yimichapine video. The new song Kisa Jong, Sapiani, Tio Suyane, Droda Tunijare, Nema Vidureja. Nima Suya Nine, Bebegu, Layam Lesura, Yichebu, Kakeni de Jau, Yita Tarawa. Nisong Yikadago Sabido Tisau Yi, Tilbega, Piari, Domimido, Bela, Nivare. Nima Sua Dwe, Tapemaga, Nima Pie, Diga, Niji, Eauri, Mapia Siego, Gagwebu. The Wawapa went in Matike on, Tainting Sanshapo, Shinidalo. Tapemagale, Siwa Yene, Nanyan Yea, Tilgo, Mikuniare, Chinidigale, Shinidiamare.
American dollar 3.6 billion tambo shi de di ye ga da siman gain ha de da rin ma a chi ma so ye a hlet sit siman gain ni de ma ta khu a pa win phit par de tiyau nai ngan ha ye ga da ti sao de niya ma ga ba number 1 par de 84 nai ngan ma tiyau ye ye ga da ti sao ye long ngan paung 334 khu shi par de a ri the ga a ye twet a nei nei law be lu lu kan kwet mu ri chaung long ngan dui sai ngan tha ra da ma ma ho phyat tain lai da ri shi par de
မြန်မာနိုင်ငံမှာလည်းမြစ်စုံဒေတာကံကချင်လူမျိုးတွေဒီမကမြန်မာနိုင်ငံအနှံ့အပြားကပြည်သူလူထုတွေကပါမြစ်စုံရေကာတာတိဆောက်ရေးကိုကန့်ကွက်နေကြတာပါခက်တလိရဟအမတ်မောင်ဘိုးကဆိုရင်မြစ်စုံရေကာတာတိဆောက်မှုဟာမြန်မာပြည်သူတွေကိုတည်တံချလိုက်တဲ့သဘောပါပဲလို့ဆိုပါတယ်တရုတ်ပညာရှင်တွေတော်တော်များများကတော့ဒီလိုမတွက်ကြပါဘူးဆိုင်းမန်တက်တူကမြန်မာရေးကျွမ်းကျင်သူတူဖြစ်တဲ့ဖန်ဟောင်းဝေကတော့ထ ယ်
တရုတ်နိုင်ငံကတည်ဆောက်တဲ့မြစ်ဆုံစီမံကိန်းရှိသည်ဖြစ်စေမရှိသည်ဖြစ်စေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေအများဆုံးလှုပ်ထားတာကတော့တရုတ်နိုင်ငံပါ2018ခုနှစ်စီးအရမြန်မာနိုင်ငံကစီးပွားရေးလုပ်ငန်း126ခုမှာတရုတ်နိုင်ငံရဲ့ဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေကဒေါ်လာ15ဘီလီယံကျော်ရှိနေပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီထဲမှာလည်းတရုတ်နိုင်ငံကမြန်မာအတွက်အားအကိုးရဆုံးမဟာမိတ်ပါ
မြစ်ဆုံစီမံကိန်းကြောင့်တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေဘလောက်ရှိနိုင်တယ်လဲဆိုတာတွေနဲ့ပတ်သက်ပြီးလေ့လာထားတဲ့အစီရင်ခံစာတွေရှိနေတယ်ဆိုပေမဲ့လည်းဒီအစီရင်ခံစာတွေရဲ့ထောက်ပြချက်တွေအပေါ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဘာမှမပြောဘဲတိတ်ဆိတ်နေပါတယ
်မြစ်ဆုံရေကာတာကိစ္စနဲ့ပတ်သက်ပြီးတရုတ်ဘက်ကကြိုးပမ်းမှုနောက်တစ်ခုကတော့တရုတ်တန်မတ်ကြီးဟောင်းလီယန်ကကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားပြီးကချင်ဒေသခံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ကိစ္စပါတရုတ်တန်အမတ်ရဲ့မြစ်ကြီးနားခီးစဉ်ယူရချက်ကတော့ဒေသခံတွေကမြစ်ဆုံစီမံကိန်းကိုတရုတ်ဘက်ကလိုတွေးပြီးထောက်ခံလာကြဖို့ပါဒါပေမဲ့လည်းသူ့ယူရချက်မအောင်မြင်ခဲ့ပါဘူးဒေသခံကချင်ခေါင်းဆောင်တွေကဒီစီမံကိန်းကိုအခိုင်အမာကန့်ကွက်ခဲ့ကြပါတယ်ဒီလိုကန့်ကွက်ခဲ့ကြပေမဲ့လည်းတရုတ်တန်ရုံးရဲ့အင်တာနက်ဝက်ဘ်ဆိုက်မှာတော့ကချင်နိုင်ငံရေးခေါင်းဆောင်တွေနဲ့လူမှုအဖွဲ့အစည်းတွေကမြစ်ဆုံစီမံကိန်းအပေါ်အပြုသဘောနဲ့မြင်ကြတယ်မကန့်ကွက်ကြဘူးလို့ဖော်ပြခဲ့ပါတယ
်တကယ်တမ်းလက်တွေ့မှာတော့မြစ်ဆုံစီမံကိန်းကတရုတ်နိုင်ငံအတွက်သိပ်ပြီးတော့ကြီးမားတဲ့ကိစ္စတခုမဟုတ်ပါဘူးလို့မြမအရေးလေးလာသူတူဖြစ်တဲ့ Tom Kramer ကဆိုပါတယ်ဒီစီမံကိန်းကတရုတ်အတွက်အရှုံးမရှိတဲ့စီမံကိန်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြစ်ဆုံရေကာတာဆက်ပြီးတော့တည်ဆောက်ခွင့်ရကောင်းရနိုင်တယ်လို့ရော်ကြီးပြန်ရတာမျိုးလည်းဖြစ်နိုင်တယ်ဒီမြစ်ဆုံအစားတခြားစီမံကိန်းတခုလုပ်ခွင့်ရတာမျိုးလည်းဖြစ်နိုင်တယ်လို့ဆိုပါတယ်တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးမှာမြစ်ဆုံစီမံကိန်းထက်ပိုပြီးတော့အရေးကြီးပြီးအဓိကကြတဲ့ကိစ္စတွေအများကြီးရှိနေတာပါလို့ Tom Forthrop ရေးသားတဲ့ဆောင်းပါးကို The Diplomat Magazine မှာမတ်လ17ရက်နေ့ကဖော်ပြထားပါတယ်
ကိုချောင်းလည်းနဲ့မိုင်းချင်နိုင်တို့တင်ပြပေးကြတာပါရှင်အခုကတော့မနေ့ခင်းနိုင်နားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကိုနားဆင်ချရအောင်ပါဒေါ်လာလတ်တန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
EDM
2020 hindsight
ဖြစ်ပါတယ် စာလုံးပေါင်းက 20 ဆိုတာကတော့ဂဏ 20 ကိုဆိုလိုတာတော်ရရှင်များအသိပါ HIND hind ကတော့အနောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့ 20 20 နောက်ကိုပြန်မြင်တာပေါ့ 20 20 လို့ဆိုရမှာ ဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်းကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတိုက်ရမှာ20ဆိုရင်လုံးဝအမြင်ကအကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမို့လို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းတာလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလို့ပေါ့ရှင်ဒီအတုံးနဲ့ပတ်သက်လို့ဂျော့ရှ်ဘူးပြည်တဲ့ဥမာကိုနားဆင်ကြကြရအောင်
He bought an expensive brand new car. But in 2020 hindsight, he said he wished he bought something cheaper.
Duga siji la de ka ti seset chi gu we lai de. Da bi me tu nau ma ti ti cha cha pyan sin sa bi naung da ya da ga ro tu ne ne si tit da da gu we lai mi yin kaung da su da ba be lu di we ya ba de. Upma go naw da khaw na sin chi ja ya aw.
He bought an expensive brand new car, but in 2020 hindsight, he said he wished he bought something cheaper.
တော်လန်လန်တန်စီစဉ်တင်ဆက်နေတဲ့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကတော့ပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါမယ်မိုးဟောင်ရေရှားမှုနဲ့ကြုံရတဲ့ကမ္ဘောဒီးယားလက်သမားတွေရဲ့အခက်အခဲတွေဘယ်လိုရင်ဆိုင်ဖြေရှင်းနေကြရသလဲဆိုတာကိုတင်ပြထားတဲ့စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင် ကမ္ဘောဒီးယားနိုင်ငံကထရာပင်တာမာရေလောင်ကန်ကြီးကခမာနီအစိုးရတိစောက်ခဲ့တဲ့အကြီးဆုံးဆယ်မြောင်းကြီးဖြစ်ပြီးလူပေါင်းများစွာတည်ကြည်ခဲ့ရတာပါဒီကနေ့ခင်မာတော့ကမ္ဘောဒီးယားမှာမိုးဟောင်ရေရှားတာကြောင့်ဒီရေလောင်ကန်ကြီးလက်ချောက်ခန်းလာနေပါတယ်မြို့တော်ဖနန်ပင်ကနေကီလိုမီတာ400လောက်အကွာမှာရှိတဲ့ဒီဆယ်ကြီးကထောင်းနဲ့ချီတဲ့စပားဆိုင်တောင်တူလယ်သမားတွေအတွက်အရေးကြီးလာတဲ့ရေရရှိရာ
တန်း 2000 ရောက်ရှိတဲ့ဆဲကြီးတွေကကြံနေသေးတဲ့ရေကန်လေးတွေတဲကနေလယ်ရီစီကိုရေသွဲယူနေကြသလိုတချို့ကတော့ငါးဖန်နေကြပါတယ်။မိုးရွာနေပါမိုးမရွာဘူးလို့လည်းလယ်သမားတွေကပြောပါတယ်။ကမ္ဘောဒီးယားမှာကလယ်သမားတွေကຫນွေနဲ့မိုးစပားကိုနှစ်သီးစားစိုက်ပါတယ်။အသက်30အရွယ်ပင်းချန်ထရီကတော့စပားကရောင်းရလောက်အောင်ကိုမထွက်တော့ဘူးလို့ပြောပါတယ်။
ကံပစ်တော့မချနမ်းဘန်ထွက်ခဲ့ခဲ့ဖြာတမတောင်တမထချနမ်းနီ
းအရင်ကနဲ့မတူပါဘူးပိုးပြီးတော့ဆိုးလာပါတယ်မနစ်တာမိုးရသေးတုန်းကဆိုရင်နှစ်ခါပဲမိုးရပါတယ်ဒီနှစ်မှာမိုးလည်းမရွာသေးပါဘူးမင်္ဂလာဆောင်မှုဆုထားတဲ့ပတ်စံကလည်းကုန်သွားပါပြီ
အာရှဖွံ့ဖြိုးရေးဘဏ်ရဲ့အစိုးရခန်းစားတဲမှာတော့ကမ္ဘောဒီးယားနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာရာသီဥတုပြောင်းလဲမှုဓာတ်ကိုအစိုးရဆုံးခံရတဲ့နိုင်ငံတစ်ခုအဖြစ်ဖော်ပြထားပါတယ်စပြုရေးပေါ်မှာအများစုမိခိုနေကြတဲ့ကမ္ဘောဒီးယားမှာတော့ရာသီဥတုပြောင်းလဲမှုကြောင့်မိုးကောင်ရေရှမ်းမှုဒါမှမဟုတ်လေရေကြီးရေရှမ်းမှုတွေနဲ့ကြုံတွေ့ရမယ့်အခြေအနေစီကိုဦးတည်နေပါတယ်။
ကျွန်တော်တို့ကလည်းချောက်ရွက်ခွဲရှိတဲ့သုံးငါတော့စဘာအထွက်နှုံးကလည်းမကောင်းဘူးလို့ပြောပါတယ်။ဖလိုက်ထရီလန်အမြင့်ကြော်လေဒီလောင်းလေးချိန်ကြပြမို့ဘိုင်မို့အမြင့်မရှိပါဘူး။ဒါမျိုးဩဇာဘူးတော့မကောင်းမိပါဘူး။စဘာစီကောင်းကောင်းမရတာကဈေးကစားချလို့ဆိုပြီးတော့လဲသူကပြောပါတယ်။ ဖေဖော်ဝါရီလ20ရက်နေ့ထုံးကတော့ဝင်ကြီးချုပ်ဟွန်ဆန်းကမိုးခေါင်ရေရှာမှုကိုထောက်ပြပြောဆိုပြီးစဘာဆိုင်တောင်သူတွေမိုးရာတီတစ်ခုပဲစိုက်ကြဖို့ပြောပါတယ်။ဒီနှစ်မှာတော့ရေမလောက်လို့စဘာကိုတတိပဲစိုက်ကြပါလို့ဝင်ကြီးချုပ်ဟွန်ဆန်းကကန်တဲပြည်နယ်ကထောက်နဲ့ချီတဲ့အလုပ်သမားတွေကိုပြောဆိုခဲ့တာပါ။မိုးခေါင်ရေရှာမှုတွေရေမလုံလောက်မှုတွေနဲ့ထပ်ပြီးကြုံတွေ့ရအောင်မယ်လို့လည် ဒီကနေ့တရင်ပတ်တည်အတွင်းသွားရောက်ပြီးလူစပါးဆိုင်တာကဝင်ကြီးချုပ်ခွန်ဆန်းရဲ့ညွှန်ကြားချက်ကိုစန့်ကျင်ရာရောက်တယ်လို့လေသမားတွေကပြောဆိုခဲ့တာပါ ခွင့်ပြုထားတာကဟက်တာ9000မဲဆိုက်ဖို့ခွင့်ပြုထားပေမဲ့ခွင့်ပြုတာထက်ပိုပြီးတော့စိုက်နေကြတယ်လို့ဝင်ကြီးကပြောဆိုခဲ့ပါတယ်။မိုးကောင်ရေရှာမှုကြောင့်ပြည်내စက်သုံးခုကစပားဆိုက်ဧကငါးသောင်းလောက်ကိုထိခိုက်စေတယ်လို့ကမ္ဘောဒီးယားအမျိုးသားဘေးဒဏ်စီမံခန့်ခွဲမှုဌာနကပြောဆိုထားပါတယ်။ကြီးကအုပ်ချုပ်ရေးမှူးမီးစီယမ်ကတော့ဒီနှစ်မှာပုံမှန်စပားအထွက်နှုန်းရဲ့10%ခန့်လောက်ပဲထုတ်နို ပြီးတော့ဆိုးလာပါတယ်မနစ်တာမိုးရသည့်တုန်းကဆိုရင်အေဗီလာ2019ခုနှစ်ကလေးကအမ်အက်ဖိုင်နယ်ဒေတာရင်းငွေချေးသူတွေရဲ့ချင်းငွေအပေါ်မှာယူတဲ့အတိုးနှုန်းကဆက်ရှိရာဂိုင်းနှုန်းအထိရှိပါတယ်ငွေချေးသူတွေကအတိုးနှုန်းကို20ရာဂိုင်းနှုန်းနဲ့30ရာဂိုင်းနှုန်းကြားမှာယူဖို့ကနဦးအဆိုပြုခဲ့ကြတာလို့လည်းဝန်ကြီးချုပ်ဟွန်ဆန်းကပြောပါတယ်
ခြေရွာအုပ်ချုပ်ရေးမှုဖြစ်တဲ့မင်းစီယံကတော့ဘာဆိုင်ဘောကြီးကြီးမှအော်ဖလိုက်ဂျန်ဂျီဒီစတန်စရိုင်းကိုကျော်ထောင်အောင်ဒီကျုပ်ခြေတွေကပိုပြီးဆိုးလာမယ်ဆိုတော့မိဘတွေကထိုင်းကိုသွားပြီးအလုပ်လုပ်ရတာမျိုးဒါမှမဟုတ်လေကလေးတွေကိုအလုပ်လုပ်ခိုင်းတော့မယ်ခြေတွေမျိုးဖြစ်လာပါတယ်အခုရွာမှာထိုင်းကိုအလုပ်သွားလုပ်သူမရှိပါဘူးထိုင်းမှာတော့ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးအ ရကြလို့ပ
ါဆဲနဲ့အနည်းဆုံးသူတွေပဲရှေ့ရကြပါတယ်ဆဲကြီးကိုကြီးကျက်နေတဲ့ရေအရှင်းမြင့်ဌာနကနည်းပညာဆိုင်ရာလက်ထောက်အမ်ဒါရာကတော့အခုချိန်ထိဧက12000လောက်ထိခိုက်နေရပြီလို့ပြောပါတယ
်ဆောင်းစနန်ကြောင့်ဟဲ့ဆောင်းရချနာမအတ်မစ်ပါမ
ထောင်းနေကြည့်တဲ့မိသားစုတွေထိခိုက်နေရပါတယ်တချို့ဆိုအခု300ရေမရှိကြပါဘူးဆယ်ကြီးတွေကဇီဝမျိုးစိတ်တွေရောငါးတွေရောထိခိုက်ပါတယ်ရာသီဥတုကပြောင်းလဲသွားပါပြီဆယ်စုနှစ်အတွင်းအဆိုးဆုံးအခြေအနေပါပဲ
ဒီဆယ်ကြီးကရေကုဗမီတာတန်180လောက်ထိမ့်သိမ်းထားနိုင်တာပါဒါပေမဲ့လည်းအခုအချိန်မှာတော့ရေကုဗမီတာတသန်းလောက်ပဲရှိပါတယ်ဒေသခံတွေကတော့ငါအရာအမိနေသွားမှာကိုလည်းပူပန်နေကြပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့ရက်တည်ရေးကစံစဘာစိုက်ပျိုးရေးပေါ်မှာမှီတည်နေတာဖြစ်ပါတယ်။ကမ္ဘောဒီးယားပြည်သူတွေရဲ့85ရာခိုင်နှုန်းလူပေါင်း16တန်းလောက်ဟာစိုက်ပျိုးရေးလုပ်ငန်းနဲ့အသက်မွေးနေကြတာဖြစ်ပါတယ်။ရေရှားပါနေလို့ဝန်ကြီးချုပ်ကစဘာကိုတရားသီးပဲစိုက်ဖို့ညွှန်ကြားထားပေမဲ့လည်းဒေသခံပြည်သူတွေကတော့ຫນွေစဘာစိုက်မယ်လို့ပြောဆိုကြပါတယ်။
ก็ยังเคยสอบรังสุโคบเป็นเนี่ยสอบรังโคยใดได้สรุ
มูยาดีตะคู่แท้เนี่ยเนาะสบ้าไม่ใส่เลยหรอกสบ้าไม่ออกยินท้องมาหนุยสบ้าတော့ใส่เลยโซ่งเพ็ดท้าบาเลยเสียแล้วมายีลงหลอกมั้ยโหลทินบาเ
ลยเลดม้าทูผิดแต่ดียั่วก็รอไส้ปิ้วยีไม่ก้าวหน้าจองดอลลาร์3,000อจ้วยตินนี่บีโหลပြောบาเลยตะชั่วเลดม้าฤก็รอตะยกลงงานရှင်ฤเยเซสนิดกันนี่ยียะနေบาเลยအဲ့ဒီဆယ်တွေကတော့အနီးကဆီယမ်ရီပ်နဲ့အိုဒါမန်ချရီမြစ်တို့ကနေရေကိုတွဲယူထားကြတာပါမိုးကောင်ရေရှားမှုကြောင့်ဒုက္ခကြုံတွေ့နေရတဲ့လယ်သမားတွေကတော့လာမယ့်ဤပြည်လနှစ်ခုမှာမိုးရွာဖို့ဆုတောင်းရမယ်လို့လည်းပြောဆိုကြပါတယ်ရှင်ခုကတော့ဗတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ပြပေးပါပါမဲပေးခွေအတွက်တိုက်ပွဲဝင်ခဲ့တဲ့ African American နဲ့အပေါ်အချက်ဖန်နှိမ်နှင်းမှုနှစ်ပတ်လည်နေနဲ့နယူးယောက်မြို့ကလန်ဒလန်ကိုပါကစ္စတန်ခေါင်းဆောင်အမည်ပေးခဲ့တဲ့အကြောင်းကိုအောင်အောင်ကတင်ဆက်ထားပါတယ်ရှင
်
သားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီထိချီတက်ဆန္ဒပြခဲ့ကြပါတယ်။မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ6လောက်ဟာမိုင်50ခီးကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပက်တက်စ်တကားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတကားကိုဆက်ကြောဖြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ကိုပုံတွေကိုအသုံးပြုပြီးတော့ရဲရဲဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
Stand where you are. This march will not continue.
အခုကြားခဲ့ရတာကတော့ခြေသက်ဆန္ဒပြလာကြတဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူပြည်ရဲ့ရရှိတွေကခြေတက်မှုကိုရပ်ဖို့အသံချက်ဆက်နဲ့တတိပေးပြောဆိုနေတာပါ။ဒါပေမဲ့လည်းအာဏာပိုင်တွေအလိုကျဒီဆန္ဒပြမှုကိုရပ်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရဲ့ရပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့်အန်ရီရီရင်ဆိုင်ရနိုင်တဲ့ကြားကဆက်ချီတက်ခဲ့ကြပါရယ်အဲဒီလူလူရဲတွေတားဆီးနေတဲ့အက်ဒမန်ပက်တက်စ်ဒရာနာမှာမြင်းနဲ့အနင်းခံရမဲ့ဘေးကတည်တည်လေးကပ်လွတ်ခဲ့တဲ့ဆယ်ရီမစ်ရှယ်မော့စ်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါရယ
် I felt that if we turn around or if we give up it'll never happen so in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးခွင့်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တိုးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူတာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လည်းဆွံ့ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူ
းမလ3ရက်နေ့တုန်းကတော့ဒီလိုထုတ်ခွင်းခံခဲ့ရတဲ့54နှစ်မြောက်အထိမ်းအမှတ်အခမ်းအနားကိုကျင်းပခဲ့ကြပါတယ်အခုလိုအထိမ်းအမှတ်အခမ်းအနားကျင်းပပွဲတစ်ခုအတွင်းဒီအခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2019ခုနှစ်နိုင်ငံတကာညီညွတ်ရေးဆုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်
။ This is a time my friends
ခနစ်ချင်းဟာအခြေခံအခွင့်အရေးတွေပြည်သူတဦးနဲ့တဦးကြားဆက်ဆံရေးတည်င်းလွတ်လပ်ခွင့်ဥပဒေစိုးမိုးရေးကြောင်ကျိုးစီလျော်စွာပြောဆိုမှုစတဲ့စံတန်ဘူးတွေပေါ်ရစရာမရှိအောင်ပုတ်ခတ်ပြောဆိုနေကြတဲ့အချိန်အခါဖြစ်ပါတယ်။ဒီမိုကရေစီစနစ်အတွင်းဆိုးရွားတဲ့အခြေအနေတွေဟာလည်းအရှိန်အဟုန်နဲ့ဖြစ်နေတယ်ဆိုတာတံပြရရှိစရာမလိုပါဘူး
။ဒီတကားရဲ့အမိဟာလူပြည်အစွန်းရောက်အမျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ KKK အဖွဲ့ခေါင်းဆောင်လည်းဖြစ်တောင်ပိုင်းတပ်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်အပြီးဆရာမမနေထိုင်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှဖြစ်ခဲ့သူအက်ဒမန်ပက်တက်စ်ရဲ့နာမည်ကိုပေးထားတာပါ။ဒီနှစ်မှာလည်းခရိုင်နှစ်တည်းလိုပဲဒေတာကန်နေနဲ့ထင်ရှားတဲ့အမေရိကန်နိုင်ငံရေးခေါင်းဆောင်တွေဟာဒီတရားပေါ်မှာအတူလမ်းလျှောက်ခဲ့ကြပါရယ်။အဲ့ဒီမှာ2020သမရရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါရယ်။
Now democracy and the right
ကနေ့ချိန်မှာဒီမိုကရေစီနဲ့မဲပေးပိုင်ခွင့်ဆိုတာအင်မတန်နဲ့နဲ့တိမ်မွေးတဲ့အစိမ့်ရင်စင်စားတွေးခေါ်ခြင်းမဟုတ်တော့ပါဘူး။အမေရိကန်ပြည်သူတွေပဲဖြစ်ဖြစ်အာဏာရဖို့ဒေါ်လာသန်းချီသုံးဆွဲကြတဲ့လူဒန်းစားကပဲဖြစ်ဖြစ်မဲပေးပိုင်ခွင့်စွမ်းအားကိုတည်ထားကြပါလိမ့်။ဒါကြောင့်ဒီနိုင်ငံမှာမဲပေးခွင့်နဲ့ပတ်သက်ပြီးမလျော်မကန်လုပ်တာတွေကိုဆုံးသတ်ဖို့ကျွန်တော်တို့အလဲရောက်လာပါပြီ
။အမေရိကန်ပြည်သူစုမှအသားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖျက်လာတာနှစ်ပေါင်းရာချီရှိခဲ့ပေမယ့်ဒီကနေ့အချိန်ထိခွဲခြားဆက်ဆံမှုတွေဆက်ရှိနေတာကိုလည်းအခမ်းအနားတက်ရောက်လာတဲ့ခေါင်းဆောင်တွေကထောက်ပြခဲ့ကြပါရယ်။အခုလိုခီးချန်းကိုလျှောက်လန့်နေကြချိန်မှာဇွဲလုံးလာတဲ့ရှေ့ကိုဆက်တိုက်ပွဲဝင်တောင်းဆိုကြဖို့ကိုလည်းသူတို့ကတိုက်တွန်းခဲ့ကြပါရယ်ခင်ဗျာ။နိုင်ငံခြားတိုင်းပြည်တွေကခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့သူတို့ရဲ့အမိကိုလမ်းနယ်မေတွေအဖြစ်ပြောင်းလဲသတ်မှတ်ပေးတာအမေရိကန်ပြည်ထောင်စုရဲ့အစဉ်အလာတစ်ခုပါ။အထူးသဖြင့်တော့တခြားတနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်သူတွေရဲ့ရက်ွက်အတွင်းအဲဒီလူမျိုးနွယ်စုတွေရဲ့တောင်းဆိုမှုကြောင့်အခုလိုလဲဆောင်ရွက်ပေးတာပါ။နယူးယောက်မြို့ဘရုတ်ကလင်းအရပ်မှာရှိတဲ့ Coney Island Avenue ကိုဆိုရင်လဲအခုအခါမှာတောင်းဆိုသူတွေရဲ့ဆန္ဒအရခေတ်သစ်ပါကစ္စတန်နိုင်ငံကိုတည်ထောင်ခဲ့တဲ့မိုဟာမက်အလီဂျင်နာအမည်နဲ့ပူးတဲ့သတ်မှတ်ပေးခဲ့ပါတယ်။ Coney Island လမ်းမကြီးကိုမိုဟာမက်အလီဂျင်နာဝေးအဖြစ်နယူးယောက်မြို့ကပူးတဲ့အမည်ပေးခဲ့တာကြောင့်ပါကစ္စတန်တွေပါအမေရိကန်တွေအောင်ပွဲခံနေကြတာပါ။ဆီယမာတူးဖြစ်သူဆမီရာနူရောကအခုလိုနာမည်ပေးနိုင်ခဲ့တဲ့အတွက်ပါကစ္စတန်သမိုင်းကိုတခြားသူတွေသိလာနိုင်တဲ့အကြောင်းအခုလိုပြောပါတယ်။
ဘဟုတ်ဇာဒခုရှိကဒီနဲ के हमने अपने काइट का नाम
अमेरिका မှာကိုစာရီနိုင်ငံကောင်းဆောင်တယောက်ရဲ့ဂုံကိုထုတ်ခေါ်နိုင်တဲ့အတွက်ဒီကနေ့ဟာဝမ်းသာကြားနေတဲ့နေ့ပါဒီလမ်းနာမည်ဟာကျမတို့ဇာတိနိုင်ငံကိုဘယ်သူတည်ထောင်ခဲ့တယ်လဲဆိုတာပြောပြနေပါလိမ့်မယ်
ဘရုတ်ကလင်းရက်ကအဲ့ဒီနေရာတဝိုက်မှာပါကစ္စတန်အတော်များများနေထိုင်ကြတာကြောင့်လစ်တက်ပါကစ္စတန်ရယ်ဆိုပြီးတော့လဲခေါ်ဆိုကြပါရယ်ဒါကြောင့်ကော်နီအိုင်လန်လမ်းမကြီးဒီစိတ်ဒီပိုင်းကိုဂျင်နာအမီပူတဲ့နာမည်ပေးဖို့ဟာရွှေပြောင်းချေချနေထိုင်သူပါကစ္စတန်အများစုရဲ့အိမ်မက်လည်းဖြစ်တာပါပါကစ္စတန်အမေရိကန်လူငယ်အဖွဲ့ဟာဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အခုလိုပူးတဲ့အမည်ပေးနိုင်အောင်ဆောင်ရွက်ခဲ့တာပါအဖွဲ့တာဝန်ခံတဦးဖြစ်တဲ့ဝါကီလ်အမက်ခါ
ဟမ်နေစစ်စွေမဲ့ partition ကြားကီ
ဂျင်နာကိုဂုံပြူကျင်ကြတဲ့သူထောင်နဲ့ချီရဲ့လက်မှတ်တွေကိုလိုက်လံစုဆောင်ပြီးတော့မိမိတာဝန်ရှိသူတွေစီကိုရှောက်လာတင်လိုက်ပါတယ်ဂျင်နာဟာပါကစ္စတန်အတိုင်းဝိုင်းအတွက်ဘလောက်အရေးကြီးလဲဆိုတာကိုလည်းသူတို့ကပြောပြခဲ့ပါတယ
်နယူးယောက်မြို့မှာတော့နိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာပါမြန်မာတွေအပါအဝင်အာရှဒေသကသူတွေအတော်များများနေထိုင်ကြသလိုဥရောပအာဖရိကစသဖြင့်ဒေသမျိုးစုံကနေလာရောက်အခြေချနေထိုင်သူတွေလည်းရှိပါတယ်နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရောဘတ်ကာရိုးက
I grew up in this area and I was very
ကျွန်တော်ကြီးလင်းခဲ့တဲ့ဒီရက်ကပါကစ္စတန်လူငယ်အဖွဲ့ကိုယ်စားလှယ်တွေကဖော့စတန်နဲ့ကော်နီအိုင်လန်လမ်းမကြီးတောင်းတာကိုပါကစ္စတန်ခေါင်းဆောင်ရဲ့နာမည်ပေးခြင်းပါတယ်ဆိုပြီးဆက်သွယ်လာပါတယ်။တာဝန်ရှိသူတဦးဖြစ်တဲ့ကျွန်တော်အနေနဲ့အခုလိုဆောင်ရွက်ပေးခွင့်ရတဲ့အတွက်အယံဝမ်းသာပါတယ
်။အကြံဖတ်သမားတွေကအထူးသဖြင့်တော့အမေရိကန်ပြည်အောင်စုကိုပြစ်မှတ်ထားအကြံဖတ်တိုက်ခိုက်လေရှိတာကြောင့်လူမှုအတိုင်းအတာမှာယုံကြည်မှုတွေပျောက်ကွယ်ပြီးတန်တရားတွေလည်းကြီးထွားလာခဲ့ပါတယ်။တိုင်းမလဲအချိန်ယူပြီးတော့နားလည်မှုတွေတိစောက်နိုင်ခဲ့တယ်လို့ဆိုပါရယ်နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျွန်မန်ဝီလျံစ်က
I used to work here remember 9/11
ဒီနေရာမှာအလုပ်လုပ်ခဲ့ပူပါရယ်9/11တိုက်ခိုက်မှုနောက်ပိုင်းမှာတော့လူမှုအတိုင်းဝိုင်းကြားစောက်ရုံဆိုရင်နာတွေမုံတီးတာတွေနဲ့ပြည့်နေနေကြတာပါအဲ့ဒီနောက်ပိုင်းမှာတော့ကို့အချင်းချင်းကြားမှာစုစည်းမှုရှိကြဖို့အားလုံးပြန်တိစောက်နိုင်ခဲ့ပါတယ
်နယူးယောက်ခြေဆိုင်ပါကစ္စတန်ကောင်စစ်ဝစ်ဂျုံနိုင်ချီမာကလည်းအခုလိုအတိအမှတ်ပြုပူးပေါင်းဆောင်ရွက်မှုအတွက်ကြိုဆိုပါရယ
်ပါကစ္စတန်နဲ့အမေရိကန်ကဒီစမီဒိုစီဟဲ
မိုဟာမက်အလီဂျန်နာကိုနယူးယောက်မြို့အုပ်ချုပ်သူတွေကအတိအမှတ်ပြုလိုက်တာဟာဒီကလူမှုအတိုင်းဝိုင်းနဲ့ကျွန်တော်တို့နိုင်ငံကြားဆက်ဆံရေးကောင်းတရားရှိနေဖို့အထောက်အကူဖြစ်စေပါရယ
်ဒေသခံတဦးဖြစ်တဲ့ရှာဟစ်ခန်းကတော့ဂုံယူစရာအကောင်းဆုံးအချိန်ဖြစ်တယ်လို့ဆိုပါရယ
်ဦးကျန်တဲ့ဂျိုဂျဇ်ဘာဥဘရာဟဲဝရ
င်းနာပါကစ္စတန်အတိုင်းဝိုင်းရဲ့မျိုးသားချစ်စိတ်တန်တိတ်တံအပေါ်မှာဆက်သက်မှုတစ်ခုပါဒီကနေ့ရလကတော့လူမှုအတိုင်းအဝိုင်းအတွင်းယုံကြည်မှုပြန်လည်တည်ဆောက်နိုင်ခဲ့တာပါပဲ
အခုခါမှာတော့နယူးယောက်ဘရုတ်ကလင်းရက်မှာလစ်တက်ပါကစ္စတန်ရေလို့တရားဝင်အတိအမှတ်ပြုမှုရဖို့ဆက်ပြီးတော့ဆောင်ရွက်နေကြပါတယ်ခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့အင်ကန်နေမနေ့ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုမနေ့က7နာရီကနေ9နာရီအထိလိုင်းဒိုမီတာ20 25 30နှစ်တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မြို့သက်ကကြီးညာပေးပါအောင်ရှင
်။တနင်္ဂနွေကပြတ်ကျခဲ့ရတဲ့အီသီယိုးပီးယားလေကြောင်းခရီးစဉ်အမှတ်300နှစ်မှာပြန်တန်းတဲ့ Boeing 737 Max 8 လင်းဘာကြောင့်ပြက်ရလဲဆိုတဲ့အကြောင်းကိုမသိရသေးပေမဲ့ပြက်ကြလင်းရဲ့ပြန်တန်းမှုမှတ်တမ်းပါ Black Box နှစ်ခုစလုံးကိုတွေ့ထားပြီလို့ Ethiopia လေကြောင်းကုမ္ပဏီကပြောပါတယ်။ Ethiopia နိုင်ငံ Addis Ababa ကနေ Kenya နိုင်ငံ Nairobi ကိုသွားတဲ့ပြက်ကြရဲ့လင်းထဲမှာခီးတဲ့နဲ့လင်းအမှုတန်းစုစုပေါင်း159ဦးလိုက်ပါသွားပြီးအားလုံးအသက်ဆုံးရှုံးခဲ့ရတာဖြစ်ပါတယ်။လာမယ့်2020အတွက်အစိုးရ 34.8 ထရီလီယံဒေါ်လာသုံးဆွဲသွားမှာဖြစ်ပြီးအဲ့ဒီထဲမှာနေဆက်စတိုင်းကာယံဖို့အတွက်သမ္မတဒေါ်နယ်ထရန့်တောင်းဆိုထားတဲ့ဒေါ်လာ 8.6 ဘီလီယံလဲပါဝင်တယ်လို့အိမ်ယူရောကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အမေရိကန်ပြည်အောင်စုတွင်တရားမဝင်နေဆက်ကဝင်ရောက်လာတဲ့ပြည်သမားတွေဖြစ်ရှင်ရေးအတွက်မက္ဆီကိုနေဆက်မှာတိုင်းကာယံမယ်ဆိုပြီးအသုံးစီချပေးဖို့အတွက်သမ္မတကလွှတ်တော်ကိုတောက်လျှောက်တိုက်တွန်းနေတာလည်းဖြစ်ပါတယ်။ရွှေကြရေပေါ်မှာကျွလွန်နဲ့ချိုးဖောက်မှုတွေပေါ်မှာနိုင်ငံတကာကပြစ်ဒဏ်မထားကြဘို့မြန်မာနိုင်ငံဆိုင်ရာကုလဆောင်ဆိုင်မှုရဟင်းလီကတနင်္လာနေ့ကုလသမဂ္ဂလူခွင့်ကောင်စီမှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံအခြေအနေကိုနိုင်ငံတကာရာစုတရားခုံရုံးလွှဲပြောင်းအောင်မယ်လို့ပြောကြားခဲ့ပေမဲ့ကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးကတော့လက်ခံမှာမဟုတ်ဘူးဆိုပြီးပယ်ချခဲ့ပါတယ်။မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေပြီးပုံလင်းချွန်းမြို့နယ်ကရဲစခန်းတစ်ခုကိုအေအေကစနေမှာဝင်တိုက်ခဲ့ရမှာရဲဖွဲ့ဝင်ကိုဦးတေဆုံးခဲ့ရပါတယ်
။နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာပါရှင်။ဒီမိနစ်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကဇီနပ်အဒူရာမန်ဖြစ်ပါတယ်။ညနေပဲ6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19.25ရို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားအပေါင်းကစုမုံကောင်းတောင်းပါတယ်ရှင်။
This program has come to you from the Voice of America, Washington.